ဟောင်ကောင်ကအထင်ကြီးရလေကြောင်းလိုင်းဖြစ်တဲ့ကတိလေကြောင်းလိုင်းရဲ့ဥက္ကဋ္ဌဂျွန်စလိုဇာဟာဗုဒ္ဓဦးနေမှာယာတူးကနှုတ်ထက်သွားခဲ့ပါတယ်။ဒါဟောင်ကောင်မှာဒီမိုကရေစီအရေးစနားပြပွဲတွေဖြစ်နေခြင်းအတွင်းကတိလေကြောင်းလိုင်းရဲ့ဥက္ကဋ္ဌတူဒုတိယအကြိမ်ယာတူးကနှုတ်ထက်မှုလည်းဖြစ်ပါတယ်။ကတိလေကြောင်းလိုင်းကဗုဒ္ဓဦးနေကထုတ်ပြန်တဲ့ကြေညာချက်မှာတော့အသက်63နှစ်အရွယ်ရှိဂျွန်စလိုဇာနှုတ်ထက်မှုဟာနိုဝင်ဘာလ6ရက်နေ့မှာစတင်အကျိုးသက်ရောက်မှာဖြစ်ပြီးအရေးစားယူဖို့အချိန်နှိကလာတဲ့အတွက်သူအခုလိုနှုတ်ထက်တာဖြစ်ကြောင်းပါရှိခဲ့ပါတယ်။သူနေရာမှာတော့ကတိလေကြောင်းလိုင်းရဲ့ဘီကင်ကုမ္ပဏီဖြစ်တဲ့ Swire Group ကပက်ထရစ်ဟီလီကဆက်ခံမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးနောက်ပိုင်းဟောင်ကောင်တမိုင်းမှာအစိုးဆုံးနိုင်ငံရေးမတည်ငြိမ်မှုလို့ပြောနိုင်တဲ့အခုနေ့ဇွန်လကစပြီးဖြစ်ပွားနေတဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေအကြာကတိလေကြောင်းလိုင်းဟာတနည်းတစ်ပုံပါဝင်ပတ်သက်နေကြတာပါ။တရုတ်နိုင်ငံဗဟိုအစိုးရကဟောင်ကောင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့ကတိလေကြောင်းလိုင်းကဝန်ထမ်းတွေကိုတာဝန်ကရက်စဲဖို့တောင်းဆိုခဲ့ကြမှာကတိလေကြောင်းလိုင်းရဲ့အမှုဆောင်ရာရှိချုပ် Rupert Cox ဟာဩဂုတ်လ16ရက်နေ့မှာယာတုကနှုတ်ထွက်ခဲ့ပါတယ်။တရုတ်နိုင်ငံကသူ့လေပိုင်တဲ့ကတိလေကြောင်းလိုင်းကလေယာဉ်ပြန်တန်းခွင့်ကိုရုပ်သိမ်းမယ်လို့လည်းချိန်ချောက်ခဲ့ပါတယ်ခင်ဗျာ။